ထိုင်းနိုင်ငံနဲ့ဇမ္မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မြန်မာစစ်ကောင်စီတပ်သားတွေကထိုင်းနယ်တဲကိုဝင်ရောက်လာခဲ့တာပါထိုင်းနိုင်ငံတပ်ခရိုင်အုပ်ဖန်မြို့နယ်တဲကိုစက်တင်ဘာလ3ရက်နေ့ကမြန်မာစစ်သားတွေဝင်ရောက်လာပြီးတဲ့နောက်ထိုင်းစစ်တပ်ကကရင်စစ်သားတွေနဲ့ညှိနှိုင်းပြီးလမ်းဖွင့်ပေးခိုင်းခဲ့တာကြ ီးလွှတ်တော်မှတ်လဲဖြင့်လူခွင့်ရေးလှုပ်ရှားသူလဲဖြစ်တဲ့မစ္စတာကန်နဝီစူဇန်ကစက်တင်ဘာလ17ရက်နေ့ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
สถานการณ์ตรงตะเข็บชายแดนของประเทศไทยโดยเฉพาะตะเข็บชายแดนฝั่งตะวันตกของเราที่ติดกับประเทศเมียนมาประเทศบ้านของเรานะครับก็มีทั้งหมดนะครับเครือข่ายนี้ขออนุญาตนำเรียนรายชื่อมูลนิธิต่างๆนะก็จะมีสมาคมฟื้นฟูและพัฒนาลุ่มแม่น้ำสารวินจังหวัดนั้น
สุดยอดซีเวอร์ปีมาท้ายมาเนซักก็สุริยาก้าวเนี่ยพิจารณาปัจจัยปีตะเรนดอกดีโกရှင်းลิ้นตินจาตัวแก่ยามาท้ายနိုင်ငံရဲ့တရားမျှတရေးပါတီရဲ့လွတ်တော်အမှတ်ကန်နဝီစူဇန်ကသူ့အနေနဲ့ထိုင်းမြန်မာနယ်စပ်ကဒေသခံခြေရွာသားတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့တင်ပြလာတဲ့အကြောင်းအရာတွေကိုအခြေခံပြီးထိုင်းအစိုးရအနေနဲ့တာဝန်ယူစစ်ဆေးဆောင်ရွက်ပေးဖို့ PRP တောင်းဆိုလိုက်ရတာဖြစ်တဲ့အကြောင်းထိုင်းသားသားနဲ့အခုလိုပြောဆိုသွားတာပါမြန်မာစစ်တပ်နဲ့ကရင်တိုင်းရင်းသားလက်နက်ကိုင်ပဋိပက္ခတွေကြားတိုက်ပွဲတွေပြင်းထန်လာနေရကနေထိုင်းမြန်မာနယ်စပ်တပ်ခရိုင်အုံပြံမြို့နယ်အတွင်းကထိုင်းပိုင်နဲ့ခြေရွာတွေဖြစ်တဲ့လက်တုံကူနဲ့မိုတဲလာခြေရွာတွေတဲကိုစက်တင်ဘာလ3ရက်နေ့ကမြန်မာစစ်သား80ကနေ100ခန့်ကျူးကျော်ဝင်ရောက်လာခဲ့တာနဲ့ပတ်သက်လို့ဒီသတင်းကိုစုံစမ်းအတည်ပြုပြီးဖြစ်တယ်လို့လည်းဆိုပါရယ်အဲ့ဒီလက်နက်ကင်ထားတဲ့မြန်မာစစ်သားတွေဟာထိုင်းခြေရွာပြည်သူတွေနဲ့တကီလိုခန့်သာကွာဝေးတဲ့စိုက်ချင်းတဲကိုဝင်ရောက်လာတဲ့ဖြစ်ရဟာအလွန်စိုးရိမ်စရာဖြစ်ပြီးဒေသခံခြေရွာသားတွေအတွက်လုံခြုံရေးအတွက်ချိန်ချောက်လာနေတာဖြစ်တယ်လို့လည်းပြောဆိုသွားပါရယ်အခုဖြစ်ရဟာနိုင်ငံပိုင်နယ်နိမိတ်အတွင်းကျူးကျော်ဝင်ရောက်လာတာဖြစ်လို့ထိုင်းကာကွယ်ရေးဝန်ကြီးဌာနနဲ့နိုင်ငံသားရေးဌာနတို့ကတိုက်တွယ်စစ်ဆေးပြီးလိုအပ်တဲ့လုံဆောင်မှုတွေလုပ်ကြဖို့ကိုလည်းတိုက်တွန်းသွားခဲ့ပါတယ်။လူခွင့်ရေးလှုပ်ရှားသူတဦးလည်းဖြစ်တဲ့လွတ်တော်မှကန်နဝီပြောသွားတာကတော့ကျွန်တော်တို့အနေနဲ့လွတ်တော်မှတင်ပြခွင့်3မိနစ်သာရခဲ့တာကြောင့်မလုံလောက်တဲ့အတွက်အခုလိုမျိုးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ရတာဖြစ်ကြောင်းကိုလည်းပြောဆိုသွားပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာနေထိုင်နေတဲ့ထိုင်းပြည်သူတွေဒေသခံအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ကိုယ်စားအခုလိုမျိုးလွှတ်တော်မှာတင်ပြဆွေးနွေးပြီးတောင်းဆိုရတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ရှင်။